ရှမ်းပြည်နယ်တောင်ပိုင်းဖေခုံမြို့နယ်မိုးပြဲမြို့မှာဒီရပိုင်းတွင်စစ်ကောင်စီကလက်နက်ကြီးပစ်ခတ်မှုတွေဖမ်းဆီးစစ်ဆေးမှုတွေကြောင့်ဒေသခံတွေလုံခြုံရေးအခုလိုစိုးရိမ်နေကြတာပါ။မကြာသေးခင်ကတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့တာကြောင့်ဒေသခံအများအပြားတင်းရှောင်ခဲ့ရတဲ့ဒေသမှာစစ်ရေးတင်းမာမှုတွေပေါ်ပေါက်နေတာကြောင့်စိုးရိမ်နေရမှုတွေလည်းပိုပြီးတော့ကြီးမားလာနေပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးအလိမ်မာပြောပြပေးတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားဇူလိုင်လတဲ့တိုက်ပွဲတွေကြောင်းဒေသခံအများအပြားဘေးလွတ်ရာတိမ်းရှောင်ခဲ့ရတဲ့မိုးပြဲမြို့မှာအခုခါအခြေအနေတည်ငြိမ်စပြူလာတာကြောင့်နေရက်ပြန်လာကြပေမဲ့လုံခြုံရေးအတွက်စိုးရိမ်နေကြတာပါ။ဒီအပိုင်းတွေမှာဆိုရင်လဲတိုက်ပွဲတွေအပြင်းထန်ဖြစ်ပွားတာမျိုးမရှိပေမဲ့စစ်ကောင်စီကလက်နက်ကြီးလက်နက်ငယ်ပစ်ခတ်တာတွေရှိနေတယ်လို့မြို့ခံတွေကပြောပါတယ်
။ဟုတ်ကဲ့မရှိဘူးတိုင်းပဲကွာပစ်ခတ်တာရှိတယ်ဟုတ်မာရီပြောကြလို့မရဘူးဒီမှာတော့ဒီမှာစစ်သားရှိတယ်နော်ဒီအမီးနားမှာလည်းရှိရင်တော့အဲ့ဒါစကားပြောလို့မရ
စစ်ကောင်စီတပ်တွေဟာမိုးပြဲမြို့ထဲမှာရောမြို့အပြင်မှာပါတက်ဆွဲထားပြီးလမ်းသွားလမ်းလာတွေကိုစစ်ဆေးတာမတင်ခါရင်ဖမ်းဆီးတာတွေရှိတယ်လို့လည်းလုံခြုံရေးအရာအမည်မဖော်လိုတဲ့နောက်ထပ်မြို့ကန်တယောက်က VOA ကိုပြောပါတယ်
ဒီမကောင်းဒီရက်တစ်နှစ်တော့ရရှိပါပြီဒီစနေကြီးဒီလက်မင်းကြီးဒီဒါနဲ့တို့ကသူ့ပေါ့လေပြီးတော့အခက်ကြီးတာနဲ့လို့ပေါ့နော်တို့ကတော့ဒီချမ်းပြီးစနေကြီးကြတော့ပုံမှာပဲညမင်းညလည်းညလုံးလာသူ့လည်းနေ့လည်းပိုင်သူ့လည်းမနေ့ပိုင်လည်းသူ့ဒီမှာအငြိတာပေါ့နော်သူ့ရမူရဲ့မြို့ပန်းလည်းလောက်ရှိနေတာဟုတ်ဒီမှာရွက်ကြတဲ့ဝင်လည်းနော်ဒီလာကလာလာပြည်တယ်လူနေပြီးပုံပေါ်မှာဆုံးပြည်တယ်ပဲဒီလက်ကွက်တဲ့အပြင်းပြင်းတရားလို့သူပုံကျမှမတင်ဘူးလို့သူလည်းထောက်ထားတာ
မိုးပြဲမြို့အနီးစစ်ကောင်စီကအင်အားဖြည့်တင်းထားတာကြောင့်စည်ရည်တင်မာနေတယ်လို့လည်းဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ကပြောပါတယ်ကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းအဝေးထိန် drone တွေနဲ့ကင်းထောက်တာရှိတယ်လို့မိုးပြဲပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တယောက်က VOA ကိုပြောပါတယ
်မိုးပြဲမြို့ပေါ်မှာတော့စစ်ကောင်စီကတော့ဒီတော်များတော့သူတို့ကတော့ညှိထားပါတော့မှတော့သူတို့ရဲ့မိသားစုတွေခေါ်လာတယ်ချက်ချင်ဟောတာကျွန်တော်ဒီနေ့ထဲမှာလုပ်နေတဲ့ဒီဒီဘက်လည်းသူကကျော်ရှိရနေရပါတော့ကျော်ရှိရနေတဲ့ဒီလိုသင်ရတော့ဖြစ်တာတော့ရှိရပါမယ်။တော်များတော့သူတို့ဒီအဖြစ်ဆိုတော့ဒီဟိုနေဆော့လည်းဟိုဆော့စက်ဒီလိုပါလေအဖြစ်တော့သူတို့ပူပူအမျိုးတော့ခင်ဗျတင်နေဖြစ်ပါတော့ဟာသူကခင်ဗျအဖြစ်တော့ပူညာတော့ကျော်တော့မျိုးတော့အပေါ်နေလို့ဟိုဒရုန်းနဲ့ကဲသူတို့တခြားအစားတော့သူတို့ကအနေကြီးနဲ့ပြစ်လာတယ်လို့ပေါ့
ပြီးခဲ့တဲ့ဇူလိုင်လကမိုးပြဲတိုက်ပွဲပြင်းထန်ဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီဘက်ကသူတို့တပ်ဆွဲအထိုင်ချတဲ့ပတ်ဝန်းကျင်မှာမြေမြုပ်မိုင်းထောင်ထားသလိုသူတို့ရှိတဲ့ဒေသတဝိုက်မှာအနီးရောက်နယ်မြေတပ်မှတ်ပြီးတော့ပြစ်ခတ်ဖမ်းဆီးတာတွေကြောင့်ဒေသခံတွေသေဆုံးတာရှိတယ်လို့လည်းပြောပါရယ်ထိခိုက်သေဆုံးမှုတွေနဲ့ပတ်သက်လို့ VOA ကတိကျအတည်ပြုဖို့ခက်ခဲသလိုစစ်ကောင်စီကလည်းမိုးပြဲစီရီအခြေအနေနဲ့ပတ်သက်လို့တစုံတရာထုတ်ပြန်တာမရှိသေးပါဘူးဖေကုံအရှိချာမှာလည်းစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်နေပြီးတော့လူနေအိမ်တွေအနီးကျရောက်ပောက်ကွဲတာတွေရှိတယ်လို့စီမီလော့ရွာကတူကပြောပါတယ
်အခုတော့မှလက်နက်ကြီးလမ်းတော့ပြည်နေကြတဲ့မှာအဲ့ဒီကြီးနေကြတယ်ဟိုဒီစီမီလော့ရွာလည်းကိုခဏခဏပဲတော်တော်လေးရက်ခေါက်ခေါက်ဆိုပုံမှန်ပြည်တာလက်နက်ကြီးတို့ကပြည်သူရှိတဲ့ဘက်ကိုပြည်လာတာလူလင်ရပုံမှန်ဝဲပေါ်တယ်ဟိုကျဲတာတော့မကျဲနောက်ဖက်ကကျဲတယ်အီးတန်ကောက်ဖက်ကခဏခဏလာကျဲတယ်နောက်တော့ဆောင်ကွေးကလည်းခဏခဏလာကျဲတယ
်လေကြောင်းတိုက်ခတ်မှုတွေအပါအဝင်မြန်မာနိုင်ငံမှာစစ်ကောင်စီကအရက်သားတွေအပေါ်တိုက်ခတ်မှုတွေအရှိန်မြင့်လာနေကြောင်းလူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဗိုလ်ကထက်ကလည်းဒီသတင်းမှထဲမှာပဲလူအခွင့်ရေးကောင်စီကိုတင်ပြထားတာပါစစ်ကောင်စီတပ်ဖွဲ့တွေနဲ့ဆက်နွယ်တဲ့အဖွဲ့အစည်းတွေရဲ့လက်ချက်ကြောင့်တေဆုံးသူခန့်မှန်းကြီး4100ကျော်ရှိတယ်လို့လည်းပြောပါတယ်ရှင်